င်္ဂလာညနေခင်းမှာသောတာရှင်များရှင် VOA American တန်ရဲ့2018ခုနှစ်ဒီဇင်ဘာလ23ရက်ကြာသပတေးနေ့ညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညနေခင်းအစီအစဉ်တွေကိုကျမများတစင်အောင်ကတာဝန်တင်ဆက်ပေးပါမယ်
။ကျမကတော့စုမြတ်မော်မှာဒီရေမန်နိုင်ငံပြည်ရင်းစင်မှာဆာဒီအာရေဗျဥဆောင်တဲ့စစ်ရေးနယ်ဝင်ရောက်ဖြည့်ရှင်းမှုအပေါ်အမေရိကန်ဆက်ထောက်ခံတဲ့မတဲ့ဒီကနေ့အထက်လွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့ရှိပါတယ်။ကမ္ဘာတဝန်းသတင်းတောက်တွေဖမ်းဆီးထောင်ချခံရတဲ့အခြေအနေဟာတာမန်ဖြစ်ရိုးဖြစ်စဉ်အခြေအနေလို့ဖြစ်နေပြီလို့ CPJ ကအစီရင်ခံစာထုတ်ပြန်ပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့မြန်မာနိုင်ငံမှာစစ်ဖက်အရက်ဖက်ဆက်ဆံရေးတိုးတက်လာအောင်နှစ်ဖက်စလုံးကကြိုးပမ်းဆောင်ရွက်တဲ့လို့လေလာသူတွေကသုံးသပ်ကြပါတယ်ဒီအပေါ်မှာ
ဟိုကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲမှာအရက်ဖက်ခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေကြားမှာယုံကြည်မှုတည်ဆောက်ရေးဟာအရေးကြီးတယ်လို့မြင်တယ်
နိုင်ငံရေးလေလာသုံးသပ်သူဒေါက်တာရံမျိုးသိန်းပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူနားဆင်ရမယ့်သတင်းလွှာတွေမှာတော့ Federal Snick ကိုသွားဖို့ဆိုလို့ရှိရင်ဗဟိုနဲ့ပြည်နယ်အစိုးရကြားဘဏ္ဍာငွေကြေးခွဲဝေသုံးစွဲမှုကိုပွင့်လင်းမြင်သာမှုရှိရှိစနစ်တကျခွဲဝေသုံးစွဲဖို့လိုတဲ့အကြောင်းသမ္မတ Trump ရဲ့ကိုယ်ရေးရှင်နေဟောင်းဖြစ်သူ Michael Cohen ကိုထောင်ဒဏ်3နှစ်ချမှတ်လိုက်တဲ့အကြောင်းစတဲ့သတင်းလွှာတွေအပြင်နောက်ပိုင်းမှာမြစ်တာလက်ဆောင်တည်သချင်းတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးသွားပါမယ်။အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ကပြောပြပေးပါအောင်ရှင်။
ရေမန်နိုင်ငံပြည်တွင်းစစ်မှာဆာဒီအာရေဗျနိုင်ငံဦးဆောင်တဲ့စစ်ရေးနဲ့ဝင်ရောက်ဖြည့်ရှင်းမှုအပေါ်အမေရိကန်ရဲ့ထောက်ခံမှုအဆုံးသတ်ရေးဆုံးဖြတ်ချက်ကိုဒီကနေ့အမေရိကန်အထက်လွှတ်တော်မှမဲခွဲဆုံးဖြတ်ဖို့ရှိပါတယ်။ဆာဒီအစိုးရဦးဆောင်တဲ့စစ်စစ်ရေးကိုအမေရိကန်ဘက်ကဆက်ပြီးတော့မထောက်ခံဖို့အတွက်ဒီမိုကရက်အမတ်တွေလို Republican အမတ်တို့ကမဲပေးပြီးတော့ဆုံးဖြတ်ချက်အတည်ပြုမယ်လို့မျှော်လင့်ရပါတယ်။သတင်းတောက်ဂျမားကော်ရှိုဂျီကိုတက်ဖြတ်ဖို့ဒီအမိန်ပေးတယ်လို့ဆွဆွဲခံနေရတဲ့ဒီအိန်ရှင်မင်းသားဦးဆောင်အုပ်ချုပ်နေတဲ့ဆာဒီအာရေဗျနဲ့အမေရိကန်ကြားဆက်ဆံရေးကလောလောဆယ်အလုံးမဖြစ်ဘူးလို့ Republican အမတ်တချို့ကပြောပါတယ်။ဆာဒီဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုမှာအမေရိကန်ပါဝင်မှုအဆုံးသတ်ရေးဆုံးဖြတ်ချက်အတွက်ဆွေးနွေးကြဖို့ Republican အမတ်အများစုဖြစ်တဲ့အောက်လွှတ်တော်မှာဗုဒ္ဓဟူးနေ့ကမဲခွဲဆုံးဖြတ်ခဲ့တာပါ။ဆာဒီအာရေဗျနဲ့နီးစပ်တဲ့ဆက်ဆံရေးရှိတဲ့ Trump အစိုးရကတော့အမေရိကန်ရဲ့မဟာမိတ်ဆာဒီအာရေဗျကြားမှာဒီဆက်လက်ပူးပေါင်းဆောင်ရွက်သွားဖို့လိုအပ်တယ်လို့ပြောနေတာကိုလွှတ်တော်ဘက်ကလက်မခံဘူးဆိုတာပြသလိုက်တာလည်းဖြစ်ပါတယ်
။ကုလသမဂ္ဂအတွင်းမူကျိုအန်တိုနီယိုဂူတာရက်စ်ဟာယမန်ညဉ့်ဆိုင်ဆွေးနွေးပွဲမှာပိတ်မိန်ခွန်းပြောခဲ့ဒီဖီရင်းစစ်မှာပါဝင်တဲ့အဖွဲ့နှစ်ဖက်အဖွဲ့တွေရဲ့ကိုယ်စားလှယ်တွေအားလုံးနဲ့တွေ့ဆုံသွားဖို့မျှော်လင့်နေပါတယ်။ဒီစစ်သက်ဆွေးနွေးသူတွေကတော့အဓိကကြားတဲ့ကိစ္စရဲ့အများပြားကိုအောင်မြင်မှုရမယ်ဆိုပြီးတော့မျှော်လင့်နေကြပါတယ်။ယေမန်ညီညာရေးဆွေးနွေးပွဲရဲ့နောက်ဆုံးနေ့ခန္ဓာကိုတက်ရောက်ဖို့နဲ့ဒီရထားတဲ့အောင်မြင်မှုတွေပေါ်မှာအခြေခံပြီးတော့ညီညာရေးကိုဆက်လက်တည်ဆောက်ကြဖို့ကိုအားပေးဖို့အတွက်အတွင်းမှုချုပ်ဂူတာရက်စ်ဟာဆွေးနွေးနိုင်ငံကိုပို့ထူးနေ့ကရောက်ရှိလာခဲ့တာဖြစ်ပါတယ်။ဇော်ဒီဆိုယာကထောက်ခံတဲ့ယေမန်ဆိုယာနဲ့အီရန်ကအထောက်ပံ့ပေးထားတဲ့ဟူသီသဘုံတွေကြားအကျဉ်းသားအများပြားအပြန်အလှန်လဲလှယ်ဖို့ကိုလည်းသဘောတူခဲ့ကြပါတယ်။သနားလီစိတ်ကိုပြန်ဖွင့်ဖို့နဲ့တိုင်းပြည်ဝင်ငွေရရှိစေဖို့အတွက်ရေနံနဲ့တန်းွေတင်ပို့တာတွေကိုပြန်လည်စတင်ဖို့ကိစ္စတွေကိုတော့နှစ်ဖက်ကြားသဘောတူညီမှုရကနီးပြီလို့လည်းသတင်းတွေကဆိုပါတယ်။ဒါပေမဲ့သဘုံတွေထိန်းချုပ်ထားတဲ့ဟိုဒီရက်စစ်ကန်ကိစ္စကတော့နှစ်ဖက်ကြားအဓိကအခြေတင်ဖြစ်နေတဲ့ကိစ္စဖြစ်ပါတယ်။နှစ်ဖက်စလုံးကသူတို့ရဲ့တပ်ဖွဲ့တွေကိုအဲ့ဒီမျိုးကနေပြန်ရုပ်ပြီးကုလသမဂ္ဂရဲ့အုပ်ချုပ်မှုအောက်ကိုယာယီပြန်လွှဲပြောင်းပေးသွားဖို့အဆိုပြုထားတဲ့ကိစ္စကိုညှင်းပယ်ထားပါတယ်ခင်ဗျာ။
ဗြိတိန်နိုင်ငံ EU ဥရောပသမဂ္ဂတွေကနှုတ်ထွက်ရေးဆိုင်ရာ Brexit သဘောတူညီချက်တွေနဲ့ပတ်သက်လို့နောက်ထပ်အာမခံချက်တွေရရှိနိုင်ရေးစူးစမ်းတဲ့အနေနဲ့ဗြိတိန်ဝန်ကြီးချုပ် Theresa May ဒီကနေ့ Belgium နိုင်ငံ Brussels မြို့တော်မှာ EU ခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ပုတ်ထူးနေညတော့ကဒီ Parliament မှာသူ့ရဲ့ Conservative Party ဝင်အမတ်တွေကဝန်ကြီးချုပ်အပေါ်အယုံကြည်ရှိမရှိမဲခွဲခဲ့တာမှာအယုံကြည်ရှိတဲ့ဘက်ကအနိုင်ရခဲ့ပါတယ်။ဒါပေမဲ့ပါတီဝင်အမတ်3ပုံ2ပုံလောက်ဖြစ်တဲ့အမတ်118ယောက်ကအယုံအကြည်မရှိမဲပေးခဲ့ကြတဲ့အတွက်မေအစိုးရနဲ့ EU နိုင်ငံတွေကြားရထားတဲ့ Brexit သဘောတူညီချက်တွေကိုအဲ့ဒီအမတ်တွေထောက်ခံလာအောင်လို့ဝန်ကြီးချုပ်အနေနဲ့ခက်ခက်ခဲခဲစူးစမ်းရအောင်မှာပါ။ဒီသဘောတူညီချက်တွေကြောင့်ဗြိတိန်မှာဖြစ်နေတဲ့နိုင်ငံရေးအချက်အတဲကိုကူညီဖြည့်ဆင်းပေးခြင်းတယ်လို့ EU ခေါင်းဆောင်တွေဘက်ကပြောနေပေမဲ့လားနဲ့ချီညှိနှိုင်းရရှိထားတဲ့သဘောတူညီချက်တွေကိုပြန်ပြီးဆွေးနွေးညှိနှိုင်းဖို့မလိုလားဘူးလို့လည်းထုတ်ဖော်ပြောကြားခဲ့ကြပါတယ်။ဒီကနေ့နဲ့နောက်ဖန်လုံးမဲ့ EU ထိပ်သီးစည်းဝေးပွဲတွေအတွင်းဝန်ကြီးချုပ်မေဘက်ကအခြေအနေကိုနားထောင်ပြီးတော့တင့်တော်သလိုဆုံးစားဆုံးဖြတ်မယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်ကပြောပါတယ်။ ဗြိတိန်နိုင်ငံနှုတ်ထွက်ဖို့အချိန်သိပ်မကြံတော့တာမို့နှစ်ဖက်ဘာသဘောတူညီချက်မှမရဘဲနှုတ်ထွက်သွားမယ့်အခြေအနေကိုလည်းပြင်ဆင်ထားဖို့ဆွေးနွေးသွားမယ်လို့သူကပြောပါတယ်။ EU နဲ့ဗြိတိန်ကြားရထားတဲ့သဘောတူညီချက်တွေက EU ဘက်ကိုအလျှော့ပေးထားတာများလို့နဲ့လို့ဗြိတိန်လွှတ်တော်အမတ်တော်များများကပြောပြီးတော့ကန့်ကွက်နေကြပါတယ်။
တရုတ်နည်းပညာကုမ္ပဏီတစ်ခုရဲ့အမှုဆောင်ရရှိသူကိုကနေဒါအာဏာပိုင်တွေကအခုလအစောပိုင်းမှာဖမ်းဆီးလိုက်ပြီးတဲ့နောက်ဒုတိယမြောက်ကနေဒါနိုင်ငံသားတစ်ယောက်ကိုလည်းဖမ်းဆီးလိုက်တယ်လို့တရုတ်အာဏာပိုင်ဘက်ကအတည်ပြုလိုက်ပါတယ်။တရုတ်နိုင်ငံရဲ့အမျိုးသားလုံခြုံရေးကိုအန်ဒီယပြုနေတယ်လို့တန်ကြားရှိရတဲ့အတွက်စီးပွားရေးချန်ပီမိုက်ကယ်စပေဘာနဲ့တန်တမန်ဟောင်းမိုက်ကယ်ကိုဘရစ်တို့ကိုတင်းလာနေကဖမ်းဆီးလိုက်တာဖြစ်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရလူခန်းကသတင်းနောက်တွေကိုဒီကနေ့ပေကျင်းမြို့မှာပြောကြားလိုက်ပါတယ်။ဒီအနာပိုင်တွေဘက်ကစပေဘာကိုစစ်ဆေးမေးမြန်းခဲ့ပြီးတဲ့နောက်သူကကနေဒါအနာပိုင်တွေကိုဆက်သွယ်ခဲ့တယ်လို့လည်းကနေဒါနိုင်ငံသားရေးဝန်ကြီးခရစ်ချာဖရီလန်ကပြောပါတယ်။သူဘက်ကဖုန်းဆက်ပြောလာပြီးကတည်းကပြန်ပြီးတော့ဆက်သွယ်မရတော့တဲ့အကြောင်းသူဘက်မှာရှိတယ်ဆိုတာကိုသိရဖို့အတွက်ကနေဒါအစိုးရအနေနဲ့အပြင်းထန်ကြိုးပမ်းနေပြီးတရုတ်အနာပိုင်တွေကိုလည်းဒီကိစ္စကိုမေးထားသလိုသူ့ရဲ့မိသားစုနဲ့လည်းအဆက်အသွယ်ရထားတယ်လို့ကနေဒါနိုင်ငံသားရေးဝန်ကြီးကပြောပါတယ်။သူ့ကိုဘယ်နေရာမှာဖမ်းထားတယ်ဘာကြောင့်ဖမ်းထားတယ်ဆိုတာနဲ့ပတ်သက်ပြီးနောက်ထပ်သတင်းအချက်အလက်မရသေးဘူးလို့လည်းဆိုပါတယ်။ပြီးခဲ့တဲ့လနေ့ကတော့တရုတ်နိုင်ငံကကနေဒါတန်တမန်ဟောင်းမိုက်ကယ်ကိုဘရစ်ကိုတရုတ်နိုင်ငံရဲ့အမျိုးသားလုံခြုံရေးကိုချိန်ညှောက်မှုနဲ့ဖမ်းဆီးထိန်းသိမ်းလိုက်တယ်လို့တရုတ်အနာပိုင်တွေကပုံထုနေ့ကပြောပါတယ်။ဒါဟာကနေဒါရဲတပ်ဖွဲ့ကတရုတ်နိုင်ငံရဲ့ဟွာဝေးဖုန်းကုမ္ပဏီအမှုဆောင်ရာရှိမန်ဝမ်ဇူးကိုဖမ်းဆီးလိုက်ပြီးတပတ်အကျော်မှာတရုတ်ဘက်ကအခုလိုတုံ့ပြန်ခဲ့တာဖြစ်ပါတယ်။မန်ဝမ်ဇူးကိုတော့အီရန်ပေါ်အမေရိကန်ရဲ့နံခတ်ပိတ်ဆို့မှုတွေကိုချိုးဖောက်တယ်ဆိုပြီးတော့ဆွဆွဲခံထားတာဖြစ်ပါတယ်ခင်ဗျာ
။ VOA American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းထိုမီတာ70 kHz 10683ညလိုင်းထိုမီတာ19 kHz 15565နဲ့လိုင်းထိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ကြာသာပရင်းညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ညာပေးနေပါတယ်။ကမ္ဘာတဝန်းသတင်းလောက်တွေဖန်းစည်းထောင်ချခံနေရတဲ့အခြေအနေဟာတာမန်ဖြစ်ရိုးဖြစ်စဉ်အခြေအနေလို့ဖြစ်နေပြီလို့နောက်ဆုံးထွက်လာတဲ့အစီရင်ခံစာတစ်ခုကဖော်ပြလိုက်ပါတယ်။မြန်မာနိုင်ငံအပါအဝင်ဒီကမ္ဘာမှာထောင်ချခံထားရတဲ့သတင်းတောက်251ယောက်ကျော်ရှိနေပြီးတော့အရေးကြီးတဲ့သတင်းဖော်ပြမှုတွေအပေါ်အာဏာသုံးဖိနှိပ်မှုမျိုးကယာယီမြင့်တက်နေတာမျိုးမဟုတ်တော့ဘူးလို့သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့တစ်ခုဖြစ်တဲ့ American အခြေစိုက် CPG ကဒီကနေ့ဒီဇင်ဘာ23ရက်နေ့မှာအစီရင်ခံစာထုတ်ပြန်တာပါသတင်းတောက်တွေကိုဖန်ဆီးထောင်ချပြီးတော့သတင်းလွတ်လပ်ခွင့်ကိုဖိနှိပ်နေတာကအခု2018ခုနှစ်မှာလဲ3နှစ်ဇက်တိုက်အဖြစ်နဲ့ဆန်းကျင်တင်မြင့်နေတယ်လို့ CPG ကပြောပါတယ်ပြီးခဲ့တဲ့နှစ်အတွင်းသတင်းတောက်တွေအများဆုံးထောင်ချခံရတဲ့နိုင်ငံတွေကတရုတ်၊အီဂျစ်နဲ့ဆာဒီအာရေဗျနိုင်ငံတွေဖြစ်ပါတယ်။နိုင်ငံရေးသတင်းရေးသားဖော်ပြတဲ့သတင်းသမားတွေအန္တရာယ်အများဆုံးကြုံနေရပြီးသတင်းတောက်တွေအတွက်ဒုတိယအန္တရာယ်အရှိဆုံးကလူအခွင့်အရေးနဲ့ဆိုင်တဲ့သတင်းမျိုးတွေဖြစ်တယ်လို့ CPJ အစီရင်ခံစာထဲမှာထောက်ပြထားပါတယ်။ရခိုင်ပြည်နယ်မှာစစ်တပ်ရဲ့ရက်စက်တဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုသတင်းဖော်ထုတ်ဖို့ကြိုးစားလို့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ Writers သတင်းတော်ကိုပါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက်ထောင်ဒဏ်9နှစ်စီချခံထားရတာကိုလည်း CPJ ကဥပမာပေးဖော်ပြပါရယ်ကိုပါလုံးနဲ့ကိုကျော်စိုးဦးတို့ကိုရဲအရာရှိတယောက်ထောင်ကျောက်ဆင်ဖမ်းဆီးခဲ့တာတစ်နှစ်ပြည့်တဲ့ဒီဇင်ဘာ12ရက်နေ့ကသူတို့လွတ်မြောက်ရေးအတွက်နယူးယောက်နဲ့လန်ဒန်မြို့တွေမှာသတင်းတောက်တွေတောင်းဆိုဆန္ဒပြခဲ့ကြပါရယ်မြန်မာနိုင်ငံမှာလည်းသတင်းသမားတွေအပြင်အရက်ဖက်အဖွဲ့အစည်းတွေကရန်ကုန်မြို့မှာစုဝေးပြီးတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုလွှတ်ပေးဖို့တောင်းဆိုကြပါတယ်။အမှန်တရားကိုကာကွယ်စောင့်ရှောက်သူများအဖြစ်တိုင်းမဂ္ဂဇင်းကြီးကဂုဏ်ပြုတဲ့2018ခုနှစ်အတွက်အထူးခြားဆုံးပုဂ္ဂိုလ်တွေထဲမှာလည်း Writers သတင်းတောက်နှစ်ယောက်ပါဝင်ပါတယ်
။မြန်မာနိုင်ငံကိုနှစ်ယောက်ကြာရောက်ရှိနေတဲ့ Australia နိုင်ငံသားရဲ့ဝန်ကြီး Marie Spain ဟာနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ဒီကနေ့နေပြီးတော့မှတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံရဲ့ပညာရေးကျန်းမာရေးစီးပွားရေးနဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးလုပ်ငန်းစဉ်တွေဖွံ့ဖြိုးတိုးတက်ရေးနဲ့နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေတိုးမြှင့်ဆောင်ရွက်သွားနိုင်ရေးအလေးထားဆွေးနွေးခဲ့တဲ့အကြောင်းမြန်မာနိုင်ငံရဲ့ဌာနကဒီကနေ့သတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်တွင်ဖြစ်ပွားခဲ့တဲ့ပဋိပက္ခနဲ့ဒုက္ခသည်တိုင်းနဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့ကိစ္စတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘက်နိုင်ငံတကာကဖိအားတိုးမြှင့်ပေးနေချိန်မှာပဲအော်စတြေးလျနိုင်ငံသားရဲ့ဝန်ကြီးမြန်မာနိုင်ငံကိုတွားရောက်တာလည်းဖြစ်ပါတယ်။ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခြင်းအတွင်းလူငယ်အရေးဖိအားပေးပြောဆိုဖို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ Amnesty International Australia ကလည်းဝန်ကြီးပိန်းကိုတိုက်တွန်းခဲ့ပါတယ်။ဝန်ကြီးပိန်းဟာမနေ့အင်္ဂါနေ့တုန်းကတော့ရခိုင်ပြည်နယ်စစ်တွေးမှုကိုတွားရောက်ခဲ့ပြီးတော့ဘော်ဒူပဒုက္ခသည်စခန်းကဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်တွင်ဖြစ်ပျက်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ Australia နိုင်ငံအနေနဲ့အထူးစိုးရိမ်ကြောင်းအရင်ကတည်းကထုတ်ဖော်ပြောဆိုထားသလိုသူ့ရဲ့ အခုခီးစဉ်အတွက်မှာလည်းအိုးအိမ်မဲ့ရင်ဂျာဒုက္ခသည်တသိန်းကျော်အတွက်အခြေခံလိုအပ်တဲ့အကူအညီတွေပေးနိုင်ရေးဆွေးနွေးတော့မှာဖြစ်တဲ့ကြောင်းဝန်ကြီးပိန်ကသူ့ရဲ့ခီးစဉ်မတိုင်ခင်မှာသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်ပကနဲ့ပတ်သက်ပြီးရေရှည်ခိုင်မာတဲ့အဖြစ်အပျက်ရရှိနိုင်ဖို့မြန်မာအစိုးရဒေသတွင်းနဲ့နိုင်ငံတကာအစိုးရတွေနဲ့ဩစတြေးလျနိုင်ငံကအခိုင်အမာပူးပေါင်းဆောင်ရွက်သွားမယ့်အကြောင်းကိုလည်းပြောဆိုခဲ့ပါတယ်ခင်ဗျာ။
2018-2019 ခုနှစ်အတွင်းမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုတိုးတက်မှုနှုန်းဟာ600ခန့်နှုန်းကျော်ပဲရှိမယ်လို့ကမ္ဘာ့ဘဏ်နဲ့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF တို့ကခန့်မှန်းလိုက်ပါတယ်။ဒီဇင်ဘာ23ရက်ဒီကနေ့မှာဒီ IMF Mission အဖွဲ့တွေရဲ့ Article 4ခီးစဉ်အဆုံးသတ်ထုတ်ပြန်ချက်ထဲမှာတိုးတက်မှုနှုန်းဟာ 6.4 ခန့်နှုန်းဝင်းကျင်ပဲရှိမယ်လို့ခန့်မှန်းထားတာပါ။တရထဲပဲထွက်လာတဲ့ကမ္ဘာ့ဘဏ်ရဲ့မြန်မာနိုင်ငံစီးပွားရေးစောင့်ကြည့်အစီရင်ခံစာထဲမှာတော့ 6.2 ခန့်နှုန်းရှိနိုင်တယ်လို့ခန့်မှန်းပါတယ်။2019-2018ကတိုးတက်မှုနှုန်း 6.8 ခန့်နှုန်းရှိခဲ့တာကြောင့်လာမယ့်နှစ်တိုးတက်မှုနှုန်းခန့်မှန်းချက်ကပို့ပြီးတော့ကျော့သွားတာဖြစ်ပါတယ်ရှင
်။ရွှေပြောင်းချေချနေထိုင်မှုနဲ့အမေရိကနိုင်ငံ၏ဖွံ့ဖြိုးတိုးတက်ရေးနဲ့အလုပ်ကိုင်ဖန်တီးရေးအားကောင်းလာစေဖို့ရည်ရွယ်တဲ့အစီအစဉ်တစ်ရက်ကိုအတူတကွလက်တွဲလှုပ်ဆောင်သွားနိုင်ခြင်းနဲ့ပတ်သက်ပြီးတော့သူနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဆွေးနွေးပြတယ်လို့မက္ကဆီကိုသမ္မတအန်ဒရေးစ်မန်နူရယ်လိုပက်စ်အိုဘရာဒေါ်ကပြောကြားလိုက်ပါတယ်။ဗိုလ်ထုနှင်းကတယ်လီဖုန်းနဲ့ပြောကြားခဲ့တဲ့ဒီဆွေးနွေးမှုကအချစ်ခင်ရင်းနှီးမှုရှိသလိုအပြန်အလှန်လေးစားမှုလည်းရှိတယ်လို့မက္ကဆီကိုသမ္မတလိုပက်စ်အိုဘရာဒေါ်ကထွေထွေကနေပြောပါတယ်။သူ့အနေနဲ့အမေရိကန်နိုင်ငံတွေမှာအလုပ်ကိုင်နေဖန်တီးပြီးစည်ရမွေးတည်မှုကိုတိုက်ဖြတ်နိုင်ဖို့အတွက်ငါးနှစ်စာအကြမ်းများအဖြစ်အမေရိကန်ဒေါ်လာ30ဘီလီယံနှုန်းရှိတဲ့အစီအစဉ်တရက်ကိုအဆိုပြုထားပါတယ်။အမေရိကန်နိုင်ငံတွေမှာအလုပ်ကိုင်ရှားပါမှုနဲ့စည်ရမွေးတည်မှုတွေကအခုလက်ရှိဖြစ်နေတဲ့ရွှေပြောင်းအခြေချနေထိုင်မှုနဲ့ဆိုင်တဲ့အခြေခံအကြောင်းရင်းဖြစ်ပြီးဒီလူတွေဟာမက္ကဆီကိုနဲ့အမေရိကန်နိုင်ငံတွေမှာပုံမကောင်းမွန်တဲ့ဘဝတွေရရှိနိုင်ဖို့မျှော်လင့်ချက်နဲ့ရွှေပြောင်းအခြေချနေထိုင်ဖို့ကြိုးစားနေတာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မှုနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းတစ်ပုဒ်ကိုတင်ပြပေးခြင်းပါတယ်။မြန်မာနိုင်ငံမှာစစ်ဖက်အရက်ဖက်ဆက်ဆံရေးပိုပြီးတိုးတက်ကောင်းမွန်အောင်လုပ်ဖို့အရေးကြီးတယ်လို့နိုင်ငံရေးလှိလာသုံးသပ်သူတွေကထောက်ပြကြပါဗျ။တက်မတော့အခမ်းကဏ္ဍတွေရော့ကျသွားစေဖို့ပြည်ရင်းပြည်ပဆန့်ကျင်ဘဲအုပ်စုတွေတခြားအဖွဲ့တွေကရည်ရွယ်ပြီးနှောက်ရှက်နေတယ်လို့တက်မတော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်နိုင်ကပြောပြီးတဲ့နောက်အခုလိုသုံးသပ်ပြောဆိုကြတာပါ။ဒီအကြောင်းကို VUE သတင်းတောက်မတ်မီခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ပြင်းဦးလွင်တက်မတော်နီးပညာတက္ကသိုလ်ကျောင်းဆင်းပွဲမှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကအဲ့ဒီလိုပြောတာဖြစ်ပြီးဒါဟာစစ်ဖက်အရက်ဖက်ဆက်ဆံရေးတိုးတက်ဖို့လိုနေသေးတယ်ဆိုတာကိုပြနေပြီးတော့ဆက်ဆံရေးတိုးတက်လာအောင်နှစ်ဖက်စလုံးကကြိုးပမ်းဆောင်ရွက်တင်တယ်လို့လေလာသူတွေကမြင်ကြတာပါ။ကာကွယ်ရေးဦးစီးချုပ်ရဲ့ပြောဆိုချက်ပေါ်နိုင်ငံရေးလေလာသုံးသပ်သူဒေါက်တာရမျိုးသိန်းကအခုလိုမှတ်ချက်ပေးပြောဆိုလိုက်ပါတယ်
။ဟိုကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲမှာအရေးပဲခေါင်းဆောင်နေတဲ့စစ်ဖက်ခေါင်းဆောင်တွေကြားမှာယုံကြည်မှုတိဆောက်ရေးဟာအရေးကြီးတယ်လို့မြင်တယ်။အရေးပဲခေါင်းဆောင်တွေနောက်တိုင်းရင်းသားခေါင်းဆောင်တွေနဲ့ဒီတက်မတော်ခေါင်းဆောင်တွေကြားမှာတော့မျက်နှာစုံညီညှိနှိုင်းဆွေးနွေးပြီးတော့လက်ရှိကြုံတွေ့နေရတဲ့စိန်ခေါ်မှုတွေအကျက်အတဲတွေကိုအပြေရှားနိုင်မှုအရေးကြီးလိုအပ်နေတယ်လို့မြင်တယ်။နောက်တွဲဆောင်ဆွေးနွေးမှုတွေကိုဖော်ဆောင်လာနိုင်မယ်ဆိုရင်အပြန်အလှန်ယုံကြည်မှုအပြန်အလှန်နားလည်မှုကိုဒီတက်ပို့ပြီးတော့တိဆောက်နိုင်မှာဖြစ်တဲ့အတွက်ကြောင့်မလို့လက်တလောစိုးရိမ်မှုတွေအဖြစ်တင်မှုတွေပေါ်မှာပို့ပြီးတော့ဟိုလက်တွေ့ကြကြချင်းကပ်ရာကြမယ်လို့မြင်တယ
်တဖက်နဲ့တဖက်တန်တရားတွေနဲ့ကြည့်ရှုနေမဲ့အစားလက်တွေ့ကြကြချင်းကပ်ကြည့်ဖို့ဒေါက်တာရမျိုးသိန်းကအခုလိုထောက်ပြသွားတာဖြစ်ပါတယ်နိုင်ငံရေးစီးပွားရေးလေလာသုံးသပ်သူဦးမင်းခင်ကတော့လက်ရှိမှာအရေးကြီးတဲ့အခြေအနေတစ်ခုနဲ့ရင်ဆိုင်နေရတာမို့တွေ့ဆုံဆွေးနွေးကြဖို့တိုက်တွန်းပြောဆိုသွားပါတယ်
ကျွန်တော်တို့ကျင်လေသမ ्या နေနေတွေ့သမ ्या မှာတော့အဲ့လိုပြစီအောင်တောင်းနေတယ်ဆိုတာမျိုးတော့ရှိရလို့ကျွန်တော်မချင်ဘူးပြတ်လားသူတို့ကျင်လေတို့အရေးပေါ်အခြေအနေကိုချင်းနေလို့ဟာမျိုးမှာဒီအလုံးကလည်းဒီပုံရပြောမယ်ဆိုတော့ဟိုဖြစ်ပြနေဖြစ်ပြနေချက်ပြီးအလုံးတာပြစီပြချင်တာမရှိကြပါဘူးအဲ့တော့အဲ့ဒီအားကိုကျွန်တော်တို့ကပို့ပြီးတော့ပြင်လို့နေကြရင်းနဲ့ပို့ပြီးတော့ရပါဝင်နေအောင်ဖန်တီးတဲ့နည်းနဲ့နော်ဒီလိုရန်ကိုပြပြချာချာယူဆိုင်ပြခုပြီးတော့ပွားမှာပဲဟိုအဖြေကတော့အဖြေတစ်ခုရှာလိုက်ရတဲ့အချိန်ရောက်မယ်
NLD အစိုးရလက်ထက်မှာစစ်ဖက်ရပ်ဖက်ဆက်ဆံရေးဒီထက်ပိုမိုတိုးတက်လာအောင်ကြိုးစားမယ်လို့ပြောဆိုထားပေမဲ့ထင်သလောက်ဆောင်ရွက်နိုင်ခြင်းမရှိသေးသလိုလက်ရှိအချိန်ထိအမျိုးသားရင်ကြားစည်းရေးနဲ့ပတ်သက်လို့ထိထိရောက်ရောက်မလုပ်ဆောင်နိုင်သေးတာကြောင့်စစ်ဖက်နဲ့ရပ်ဖက်ကြားမှာအပြန်အလှန်ယုံကြည်မှုပိုမိုအားနည်းလာတယ်လို့လေလာတုံးသက်သူတွေကတုံးသက်လျက်ရှိပါတယ်ရှင်
။မမေခါတရင်ပြေးဖို့ထားတာပါ။အခုဆက်ပြီးတော့နားဆင်ရမယ့်တရင်လွှာမှာတော့ဖက်ဒရယ်စနစ်ကိုသွားဖို့ဆိုရင်ဗဟိုနဲ့ပြည်နယ်အစိုးရကြားဘဏ္ဍာငွေကြေးခွဲဝေသုံးစွဲမှုကိုပွင့်လင်းမြင်သာမှုရှိရှိစနစ်တကျခွဲဝေသုံးစွဲဖို့လိုတယ်လို့လေလာသူတွေကအကြံပေးပါတယ်။လက်ရှိကျင့်သုံးနေတဲ့ဘဏ္ဍာရေးစနစ်မှာဗဟိုချုပ်ကိုင်မှုများနေပြီးပြည်နယ်အစိုးရတွေအနေနဲ့ဘဏ္ဍာရေးလုံခြုံရေးအာဏာကိုအကန့်အသတ်နဲ့သာရရှိထားတယ်လို့လည်းပြောကြပါတယ်။ဒီအကြောင်းကိုကိုဇော်ထက်ကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံရဲ့လက်ရှိဗန္ဒာကြီးစနစ်မှာဗဟိုချုပ်ကိုင်တာနေသွားရဲဆိုပေမဲ့တချို့ပြည်နယ်နဲ့တိုင်းဒေသကြီးအစိုးရတွေရဲ့အသုံးစရိတ်တွေကိုပြည်ထောင်စုအစိုးရကတိုက်ရိုက်ထိန်းချုပ်နေကြုံပါမတူညီတဲ့လူမျိုးစုတွေတိုင်းရင်းသားတွေနဲ့ဖွဲ့စည်းထားတဲ့မြန်မာနိုင်ငံအနေနဲ့ဖက်ဒရယ်စနစ်ကိုသွားဖို့ဆိုရင်ငွေကြေးခွဲဝေသုံးစွဲတာကိုလည်းပြည်နယ်တွေကြားမျှဝေသုံးစွဲဖို့လိုကြောင်းရန်ကုန်အမေရိကန်စင်တာမှာဒီဇင်ဘာ17ရက်ကလုပ်သွားတဲ့ဗန္ဒာကြီးဖက်ဒရယ်စနစ်စကားဝိုင်းမှာပါဝင်ဆွေးနွေးခဲ့ကြသူတွေကပြောသွားပါတယ်လက်ရှိအချိန်ထိလည်းနေရာတိုင်းမှာဗဟိုချုပ်ကိုင်မှုများနေပြီးပြီးခဲ့တဲ့အစိုးရသုံးစိတ်မှာပြည်နယ်တွေအနေနဲ့အလွန်နည်းတဲ့ငွေကြေးပမာဏကိုပဲရရှိကြောင်း ISP မြန်မာသင်တန်းရေးရာဒါရိုက်တာဦးအောင်သူငင်းကပြောပါရယ
်ကျွန်တော်တို့နိုင်ငံမှာကြည့်မယ်ဆိုလို့ရှိရင်တစ်လျှောက်လုံးမှာက centralization လို့ခေါ်တဲ့ဗဟိုချုပ်ကိုင်မှုပိတ်ညားပါတယ်ဆိုတော့အခုချိန်ထိလည်းဒီတိုင်းမှာပဲအဲ့တော့ကျွန်တော်တို့ဒီပြီးခဲ့တဲ့ကာလ budget ကိုကြည့်မယ်ဆိုရင်ကျွန်တော်တို့ဗဟိုအစိုးရရဲ့အသုံးစိတ်ကကျွန်တော်တို့80ရာခိုင်နှုန်းကျော်ရှိပါတယ်เนาะအဲ့တော့ပြည်နယ်နဲ့တိုင်း14ခုအလုံးရဲ့အသုံးစိတ်ကကျွန်တော်တို့ပြီးခဲ့တဲ့ budget မှာကြည့်ရင် 11.8% ပဲရှိပါတယ်72ရာခိုင်နှုန်းကျော်တော့မရှိတဲ့အနေအထားပေါ့เนาะဆိုပြောမယ်ဆိုလို့ရှိရင်ပြည်နယ်နဲ့တိုင်းတွေရဲ့ဟို budget သုံးပိုင်ခွင့်ကသိနေတဲ့အနေအထားဖြစ်ပါတယ်
တဘာဝတည်ရန်စာတာရောင်းချလို့ရရဲ့ငွေတွေကိုလည်းပြည်နယ်နဲ့တိုင်းဒေသကြီးအစိုးရတွေကိုမျှပေးသင့်ပြီးပွင့်လင်းမြင်သာရဲ့ဘဏ္ဍာငွေအလွှဲအပြောင်းကိုဆောင်ရွက်သင့်တယ်လို့နိုင်ငံရေးလေးလာသူတွေကထောက်ပြပါဗျ။ပြည်အောင်စုအဖွဲ့ဝင်ပြည်နယ်တစ်ခုချင်းစီကနိုင်ငံရေးအာဏာခွဲဝေရရှိထားရဲ့ဆိုရင်တောင်မှဖက်ဒရယ်ဘဏ္ဍာရေးစနစ်မှာအားနည်းနေဦးမယ်ဆိုရင်ပြည်နယ်တစ်ခုချင်းစီမှာရှိတဲ့တောင်းဝန်ဝကြရားတွေကိုပြည်လဲအောင်ဆောင်ရွက်နိုင်မှာမဟုတ်ဘူးလို့စံလွင် Institute ကပြောရေးဆိုခွင့်ရှိသူရင်းလောင်ကပြောပါဗျ။ပြည်နယ်အစိုးရ
ပြည်ထောင်စုအဖွဲ့ဝင်ပြည်နယ်ရဲ့အစိုးရတဲ့အနေနဲ့လုံလောက်တဲ့ဘဏ္ဍာငွေရှိဖို့လိုတယ်အဲ့ဘာနာငွေရှိမှပဲသူ့ရဲ့လုပ်ငန်းတာဝန်တွေကိုသူကြည့်ပြအောင်ထမ်းဆောင်နေမှာဖြစ်တယ်အဲ့ဒါမှပဲတနည်းအားဖြင့်ပြောရမယ်ဆိုရင်သူ့ရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အခွင့်အရေးကိုအပြည့်အဝကျင့်သုံးနိုင်မှာဖြစ်တယ်ဆိုတော့ဒီအခြေခံကနေစဉ်းစားတဲ့အတွက်ကြောင့်မလို့ဖက်ဒရယ်ဘာနာရေးစနစ်ကအရင်အရေးကြီးတယ်ဆိုတဲ့ဟာကိုကျွန်တော်အရင်ဆုံးပြောချင်ပါတယ်လုပ်ပိုင်ခွင့်လည်းပေးထားတယ်ကိုယ်ပိုင်အစိုးရလည်းရှိနေတယ်ဝင်ဝင်လုံလုံလောက်လောက်မရှိဘူးဆိုရင်လုပ်လို့မရဘာမှလုပ်လို့မရ
ပြည်အောင်စုနဲ့ပြည်내အစိုးရကြားမှာနိုင်ငံရေးအာဏာခွဲဝေရာအဓိကကြားရဲဆိုပေမဲ့လည်းဖက်ဒရယ်အကူပြောင်းမှာဗဟိုနဲ့ပြည်내အစိုးရရဲ့ကြားပြိပခယွန်းနေအောင်စီးပွားရေးလူမှုရေးနဲ့တခြားကဏ္ဍနဲ့ဆိုင်တဲ့လုပ်ပိုင်ခွင့်တွေကိုလည်းစနစ်တကျရှိအောင်လုပ်ဖို့လိုရလို့နိုင်ငံရေးလေးလာသူတွေကထောက်ပြပါဗျ
။ကိုဇော်ထက်သတင်းပေးပို့ထားတာပါရှင်။အခုဆက်ပြီးတော့ American ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။သမ္မတ ထရမ့်ရဲ့ကိုယ်ရေးရှင်နေဟောင်းဖြစ်သူမိုက်ခယ်ကိုဟန်ကိုမဲဆွယ်စည်းရုံးရေးရန်ပုံငွေအလွဲသုံးစားလုပ်မှုနဲ့လွှတ်တော်ကိုလိန်ညာထွက်ဆိုမှုတို့အတွက်မနေ့ဗုဒ္ဓဟူးနေ့ကထောင်ဒဏ်3နှစ်ချမှတ်လိုက်ပါတယ်။2016ခုနှစ် American သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလမှာသမ္မတလောင်းထရမ့်ရဲ့စည်းရုံးရေးအဖွဲ့ဝင်တွေနဲ့ရုရှားစစ်ဖက်မှုရှိမရှိအထူးစုံစမ်းရေးမှုရောဘတ်မူလာရဲ့စုံစမ်းစစ်ဆေးရေးမှာမိုက်ခယ်ကိုဟန်ကအခရာကျတဲ့တက်သည့်တယောက်ဖြစ်စစ်ဆေးနိုင်ခဲ့တာလည်းဖြစ်ပါတယ်။မိုက်ခယ်ကိုဟင်ကိုပြစ်ဒဏ်ပေးလိုက်တာနဲ့ပတ်သက်လို့ထူးခြားချက်တွေကို VOA သတင်းတောက်ဂျင်မလုံးကသတင်းပေးပို့ထားပါတယ်။ဒေါခင်စိုးဝင်းကပြောပြမှာပါရှင်
။ကောင်းပါပြီရှင်။ထောင်ဒဏ်3နှစ်ပြစ်ပေးခံရတဲ့သမ္မတထရမ့်ရဲ့ကိုယ်ရေးရှင်နေဟောင်းမိုက်ခယ်ကိုဟင်ဟာနယူးယောက်မြို့ကပြည်ထောင်စုတရားရုံးအပြင်ဘက်မှာစောင့်ဆိုင်နေတဲ့သတင်းတောက်တွေရှိကနေခတ်တုတ်တုတ်ဖြတ်လျှောက်သွားတာတွေ့ရပါတယ်။တရားရုံးထဲမှာတော့ပြည်ထောင်စုတရားသူကြီးရဲ့ရှေ့မှောက်မှာမိုက်ခယ်ကိုဟင်ကသူဟာဒေါ်နယ်ထရမ့်ကိုမျက်စိမှိတ်သစ္စာခံပြီးထရမ့်ရဲ့ကလိန်ကကြစ်လုပ်ရက်တွေကိုသူဖုံးကွယ်ထိန်ချန်တာတွေလုပ်ခဲ့မိတယ်လို့ဝန်ခံထွက်ဆိုခဲ့ပါတယ်။2016ခုနှစ်ရွေးကောက်ပွဲမတိုင်ခင်နှစ်တော်ကြာကဒေါ်နယ်ထရမ့်နဲ့ညှိစွန်းခဲ့မှုတယ်ဆိုတဲ့အမျိုးသမီးနှစ်ယောက်ကိုနှုတ်ပိတ်ခပေးဖို့စီစဉ်ရမှာမိုက်ကယ်ကိုဟင်ကမဲဆွယ်စည်းရုံးရေးရန်ပုံငွေတွေအလွဲသုံးစားလုပ်ခဲ့တယ်လို့အပြစ်ရှိတဲ့အကြောင်းဖြောင့်ကျက်ပေးခဲ့ပြီးဖြစ်ပါတယ်။တရားရုံးမှတ်တမ်းတွေနဲ့အစိုးရရှိနေတွေရဲ့အဆိုအရဒေါ်နယ်ထရမ့်ရဲ့ညွှန်ကြားမှုနဲ့အဲ့ဒီအမျိုးသမီးနှစ်ယောက်ကိုနှုတ်ပိတ်ခပေးဖို့စီစဉ်ခဲ့တာလို့ ူဝင်ခံခဲ့တာဟာထူးခြားတဲ့အကြောင်း AP သတင်းဌာနရဲ့ဥပဒေရေးရာသတင်းတောက်ချက်ဒေးကပြောပါတယ
် Now Trump has denied those affairs but what these court papers show is that Cohen has told
ခုထရမ်ကသူမရှုတ်ခဲ့ဘူးလို့ညင်းနေတာပေါ့ဗျာဒါပေမဲ့လည်းကိုဟမ်ကသမရရဲ့ညွှန်ကြားချက်နဲ့ပြမှုကိုကြီးကြဲချိုးဖောက်ခဲ့တယ်ဆိုပြီးတော့အစိုးရရှိနေတွေပြောပြခဲ့တဲ့အကြောင်းတရားရုံးမှတ်တမ်းတွေမှာဖော်ပြထားတာပါ
ဒီမှုတင်မကပါဘူးဒေါ်နယ်ထရမ့်သမရလောင်းဖြစ်မဲဆွဲနေတဲ့ကာလမှာရုရှားနိုင်ငံမှာထရမ့်အကျိုးစီးပွားဖြစ်တဲ့စောက်လုပ်ရေးစီမံကိန်းအတွက်သူဆက်သွယ်ဆောင်ရွက်ပေးခဲ့တာနဲ့ပတ်သက်ပြီးလွှတ်တော်ကြားနာပွဲမှာမိုက်ကယ်ကိုဟန်ကလိန်လယ်ထွက်ဆိုခဲ့တဲ့အတွက်လဲထောင်ဒဏ်အပြစ်ပေးခံရတာဖြစ်ပါတယ်သမရထရမ့်ကတော့သူ့ရဲ့မဲဆွယ်စည်းရုံးရေးနဲ့ရုရှားဘလို့မှအချိန်ဆက်မရှိဘူးလို့ညင်းဆိုနေပြီးတော့အထူးစုံစမ်းရေးမှူးရောဘတ်မိုလာဦးဆောင်တဲ့စုံစမ်းရေးကို Witch Hunt အကွက်စင်လောက်ကြံတာလို့ပုတ်ခတ်နေပါတယ်Michael Cohen ကအစိုးရရှိနေတွေနဲ့ပူးပေါင်းဆောင်ရွက်နေတာကိုလည်းသမ္မတ Trump ကပြီးခဲ့တဲ့လကအခုလိုရှုံချလိုက်ပါတယ်
။ Michael Cohen is lying and he's trying to get a reduced sentence.
Michael Cohen ကလိမ်ပြောနေတာပါ။ကျွန်တော်နဲ့ဘာမှမဆိုင်တဲ့ကိစ္စတွေပါဗျာ။သူ့အတွက်ပြစ်ဒဏ် short ပေါအောင်ကြိုးစားနေတာဖြစ်ပါတယ်
။ Michael Cohen လိုပဲ Russia ဆက်ဖက်မှုစုံစမ်းရေးနဲ့ပတ်သက်ပြီးရှေ့သတင်းပတ်မှာပြစ်ဒဏ်ပေးခံရမယ့်သူကတော့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ် Michael Flynn ဖြစ်ပါတယ်။ဒေါ်နယ်ထရမ့်သမ္မတအဖြစ်ကျန်းသက်စာမကျင်းဆိုမီမှာသူကအမေရိကန်နိုင်ငံဆိုင်ရာရုရှားသံအမတ်ကြီးနဲ့အဆက်အသွယ်လုပ်ခဲ့တာနဲ့ပတ်သက်ပြီးစုံစမ်းရေးမှုတွေကိုလိန်လယ်ထွက်ဆိုခဲ့တယ်လို့မိုက်ကယ်ဖလင်းကဖြောင့်ချက်ပေးထားပြီးဖြစ်ပါတယ်။မူလာစုံစမ်းရေးဟာအရှိန်အဟုန်မြင့်လာပြီးလာမယ့်နှစ်ဆန်းမှာအဆုံးသတ်နိုင်ပွဲရှိတယ်လို့အိုဟိုင်းယိုပြည်နယ်တက္ကသိုလ်ပေါင်မောက်ခရစ်ဆစ်မန်စ်ကတုံ့တက်ပါတယ်
။ We were expecting Cohen to provide information which he obviously did to Mueller.
ကိုဟန်အနေနဲ့အကျိုးအကြောင်းအချက်လက်တွေပံ့ပိုးပေးလိမ့်မယ်လို့ကျွန်တော်တို့ခန့်မှန်းတဲ့အတိုင်းသူလုပ်ခဲ့တာသိတာပါတယ်။ဗက်ပြောင်းပြီးမူလာစုံစမ်းရေးမှာပူးပေါင်းခဲ့တဲ့တခြားတက်တွေတွေနဲ့လည်းလနဲ့ချီပြီးအတော်လေးထဲထဲဝင်ဝင်ဆောင်ရွက်ခဲ့ရပါတယ်။ဒါကြောင့်လာမယ့်လအနည်းငယ်အတွင်းကောက်ချက်ချတာတွေ့ရလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
။တချိန်ကဒေါ်နယ်ထရမ့်အတွက်ဆိုရင်ပြစ်လာမယ့်ကြီးစံကိုသူရင်ကော့ခံပြီးအကာအကွယ်ပေးမယ်လို့ပြောခဲ့တဲ့ Michael Cohen ကလာမယ့် March 6ရက်နေ့မှာထောင်နှန်းဆိုင်ရတော့မှာဖြစ်ပါလေရှင်
။ Talking ဆိုရင်းပါရှင်။သောတာရှင်တို့အခုနားဆင်နေကြတာက VOA မြန်မာပိုင်းရဲ့ကြာတာရင်းနှီးညနေပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုမြစ်တာလက်ဆောင်တေးသချင်းတပုတ်နဲ့ဖြောပြပေးကြပါရစေ။စောင်းနှင်းတွေဝေတဲ့ဒီနှစ်သက်ကူးရာသီရောက်တိုင်းဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့သချင်းတွေ Christmas သချင်းတွေနဲ့ဖြောပြပေးနေတာပါ။ဒီနေ့တော့လင်းနှစ်တီဆိုထားတဲ့ဒီဇင်ဘာညလို့အမည်ရတဲ့တခြင်းနဲ့ဖြောပြပေးကြပါရရှင်နားဆင်ပါရှင
Yeah. အဖြူရောင်မြူနေသားမှဆောင်နေသားဒီလိုသေးလေးရလားဟိုရင်ကအပြာရောက်အိမ်မှာနေဒီလိုပြလဲတတ်တာကြီးချိန်ခွေ
ညာလို့အမည်ရတဲ့တချင်းကိုနားဆင်ခဲ့ရတာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို Radio ကသာမကပဲ VOA ရဲ့ Internet ဆာမျက်နှာ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုတော့အစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကပြောပြပေးပါအောင်ရှင်
ကမ္ဘာတဝန်းသတင်းတောက်တွေဖန်ဆီထောင်ချခံနေရတဲ့အခြေအနေဟာတာမန်ဖြစ်ရုပ်ဖြစ်စဉ်အခြေအနေလိုဖြစ်နေပြီလို့နောက်ဆုံးထွက်လာတဲ့အစီရင်ခံစာတစ်ခုကဖော်ပြလိုက်ပါတယ်။မြန်မာနိုင်ငံအပါအဝင်ကမ္ဘာမှာထောင်ချခံထားရတဲ့သတင်းတောက်251ယောက်ကျော်ရှိနေပြီးတော့အရေးကြီးတဲ့သတင်းဖော်ပြမှုတွေအပေါ်အာဏာသုံးဖိနှိပ်မှုမျိုးကယာယီမြင့်တက်နေတာမဟုတ်တော့ဘူးလို့သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့တစ်ခုဖြစ်တဲ့ American အခြေစိုက် CPG ကဒီကနေ့အစီရင်ခံစာထုတ်ပြန်ပါတယ်။နိုင်ငံရေးသတင်းရေးသားဖော်ပြတဲ့သတင်းသမားတွေအနည်းအများဆုံးကြုံရပြီးတော့သတင်းတောက်တွေအတွက်ဒုတိယအန္တရာယ်အရှိဆုံးကလူအခွင့်အရေးနဲ့ဆိုင်တဲ့သတင်းမျိုးဖြစ်တယ်လို့ CPG ရဲ့အစီရင်ခံစာထဲမှာထောက်ပြထားပါတယ်။2018-2019 ခုနှစ်အတွက်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာ600ခန့်နှုန်းကျော်ပဲရှိမယ်လို့ကမ္ဘာ့ဘဏ်ရဲ့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF ကခန့်မှန်းလိုက်ပါတယ်။ဒီဒီဇင်ဘာ13ရက်ကြာတာပရင်းနေ့မှာဒီ IMF Mission အဖွဲ့တွေရဲ့ Article 4ခီးစဉ်အဆုံးသတ်ထုတ်ပြန်ချက်ထဲမှာတိုးတက်မှုနှုန်းက 6.4 ခန့်နှုန်းဝင်းကျင်ပဲရှိမယ်လို့ခန့်မှန်းပါတယ်။တရက်ထဲမှာပဲထွက်လာတဲ့ကမ္ဘာ့ဘဏ်ရဲ့မြန်မာနိုင်ငံစီးပွားရေးစောင့်ကြည့်အစီရင်ခံစာထဲမှာတော့ 6.2 ခန့်နှုန်းရှိနိုင်တယ်လို့ခန့်မှန်းထားပါတယ်။ဗြိတိန်နိုင်ငံ EU ဥရောပသမဂ္ဂတွေကနှုတ်ထွက်ရေးဆိုင်ရာ Brexit သဘောတူညီချက်တွေနဲ့ပတ်သက်လို့နောက်ထပ်အာမခံချက်တွေရရှိနိုင်ရေးကြိုးစားတဲ့အနေနဲ့ဝန်ကြီးချုပ် Theresa May ဒီကနေ့ Belgium နိုင်ငံ Brussels မြို့တော်မှာ EU ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမှာပါ။ဗုဒ္ဓဟူးနေ့ညတော့ကတော့ဒီ Parliament မှာသူ့ရဲ့ Conservative Party ဝင်အမတ်တွေကဝန်ကြီးချုပ်အပေါ်အယုံကြည်ရှိမရှိမဲခွဲခဲ့တာမှာအယုံအကြည်ရှိတဲ့ဘက်ကအနိုင်ရခဲ့ပါတယ်။တရုတ်နည်းပညာကုမ္ပဏီတစ်ခုရဲ့အမှုဆောင်အရာရှိတယောက်ကိုဒီကနေဒါအာဏာပိုင်တွေကဖမ်းဆီးခဲ့ပြီးတဲ့နောက်ဒုတိယမြောက်ကနေဒါနိုင်ငံသားတယောက်ကိုဖမ်းလိုက်တယ်လို့တရုတ်အာဏာပိုင်တွေဘက်ကအတည်ပြုပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရေးမှုကမတ်သိန်ကြီးထိုက်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုးဂိလ်ဖြစ်ပါတယ်။အခုကျမတို့ရေဒီယိုအစီအစဉ်ပြပြချင်း Asia Set 7 ဂျူရူကနေထုတ်လွှင့်ပေးမယ် VOA TV အစီအစဉ်တွေကိုကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington. From Washington.